ရခိုင်ပြည်နယ်ရေးခင်းမှပါဝင်ပတ်သက်တဲ့ဆိုပြီးထောင်ဒဏ်အပြစ်ပေးခံရတဲ့ကုလသမဂ္ဂနဲ့ဆက်နွယ်တဲ့ဝန်ထမ်းသုံးဦးကိုသမရဦးသိန်းစိန်ကလွတ်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအခုလိုလွတ်မြောက်လာတဲ့အပေါ်ကြိုးစိုးချောင်းကုလသမဂ္ဂဘက်ကလည်းတုံ့ပြန်ထားပါတယ်။ဒီအကြောင်းကိုတော့ကိုသားညူကဆက်ပြောပြမှာပါရှင်
။ကုလသမဂ္ဂဆိုင်ရာဝန်ထမ်း2ဦးနဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုကဝန်ထမ်း2ဦးတို့ကိုရခိုင်ရေးခင်းနဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့မောင်းနော်တရားရုံးကနေတနေ့ကပြစ်ဒဏ်အသီးသီးတွေချမှတ်ပြီးရဲအနေငယ်တွင်မှာပဲအခုလိုမျိုးသမရအမိတ်အာနာနဲ့ပြန်လည်လွတ်ပြေးလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့အခုဒီလွတ်မြောက်လာတဲ့သတင်းတွေကိုသိရပြီးတော့ကြိုးစားပါတယ်လို့အတွင်းမှုချုပ်ယုံပြောခဲ့ရသူ Fahrenheit ကပြောပါတယ်
။ Yes, we're aware of this. We welcome the release and we hope that the
ဝန်ထမ်းငါးကကုလသမဂ္ဂဝန်ထမ်း2ဦးလွတ်မြောက်လာတဲ့ဆိုတဲ့သတင်းကိုသိရလို့ကြိုးစားပြီးတော့ကြံနေတဲ့နောက်တဦးလည်းမကြခင်လွတ်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအတွင်းမှုချုပ်ယုံရဲ့ပြောခဲ့ရသူ Fahrenheit ပြောသွားတာပါ။ရခိုင်ပြည်နယ်အတွင်းစုပ္ပမှုမှာပါဝင်ပတ်သက်တာကြောင့်ထောင်ဒဏ်ကြခံနေရတဲ့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဝန်ထမ်း3ဦးကိုမိမိအကျိုးဒေသအကျိုးနိုင်ငံအကျိုးအတွက်အများပြည်သူနဲ့အတူတာဝန်ထမ်းဆောင်နိုင်အောင်နိုင်ငံတော်သမ္မတအနေနဲ့လူချင်းချမ်းသာခွင့်ပေးလိုက်တယ်လို့အမနေတုံးကသမ္မတရုံးကနေပြီးတော့ကြေညာခဲ့ပါတယ်။အဲ့ဒီ3ဦးလုံးဟာမြန်မာနိုင်ငံသားတွေလည်းဖြစ်ကြပါဗါတယ်။အဲ့ဒီဝန်ထမ်း3ဦးကိုတော့ဒီပြီးခဲ့တဲ့တောက်ချာနေ့ကတရားစီရင်ပြီးတော့အမိန့်ချမှတ်ခဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်ဥပဒေရေးရာကော်မတီရဲ့ဥက္ကဋ္ဌဦးလှသိန်းက VOA ကိုပြောခဲ့ပါတယ
်။အမိန့်ချတာကတောက်ကြနေရပေါ့နော်ခင်မောင်ခေါ်အန်ဝါဆာဒတ်သူကတော့ပြည်မှုကုန်မ153ကကြီးနောက်905ခန်းငယ်အဲ့ဒီပြည်မှုနှစ်ခုအတွက်နှစ်နှစ်စီပေါ့တပေါင်းနဲ့ကြာခံစီဆိုတော့နှစ်နှစ်ပေါ့နော်နောက်နိုင်ငံချမ်းငွေလဲလှယ်မှုစီးမင်းဥပဒေပုံမှန်24တိအရာတစ်နှစ်ဆိုတော့အဲ့ဒီလူက3နှစ်ကြာတာပေါ့အကုန်လုံးပုံမှန်3ခုအတွက်3နှစ်နော်နောက်ဥခင်မောင်ဆွေခေါ်တာရဲ့သူကတော့ပြည်မှုပုံမှန်153ကကြီးနောက်ပြည်မှုပုံမှန်905ကငယ်နှစ်မှုအတမှုကိုနှစ်နှစ်စီတပေါင်းနဲ့ကြာခံစီဆိုတော့စုစုပေါင်းတပေါင်းနဲ့ဆိုတော့နှစ်နှစ်နောက်တော့ချိုလေးမှာကသူက153ကကြီးရနှစ်နှစ်ပြည်မှုပုံမှန်436ပြည်ဆောင်109အတွက်9နှစ်နောက်နိုင်ငံခြားငွေလဲလှယ်မှုစီးပွားတမရေးဥပဒေပုံမှန်24တိအရာတစ်နှစ်ပြမှုတွေကိုတပေါင်းနဲ့ကြာခံစီဆိုတော့အကုန်လုံးပေါင်းလိုက်ရင်6နှစ်ဒီထဲမှာတော့ကိုလွတ်ပြီးတာတော့ကအခု3ယောက်က UNHCR ကကြီးပဲ3ယောက
်ထောင်နဲ့2နှစ်အပြစ်ပေးခံရတဲ့ဦးခင်ရွှေဟာကုလသမဂ္ဂစနေခါစီစဉ် WFP ရဲ့ဝန်ထမ်းဖြစ်တယ်လို့ပဲထောင်နဲ့3နှစ်ချမှတ်ခံရတဲ့ဦးခင်မောင်ဟာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဝန်ထမ်းဖြစ်ပါတယ်ထောင်နဲ့6နှစ်ချမှတ်ခံရသူနောက်တူကတော့ CSSEP လို့ခေါ်တဲ့ရရွာလူလူဖွံ့ဖြိုးရေးစီမံချက်ကမတ်ချူမှာဖြစ်ပါတယ်သူတို့သုံးဦးကို၈နှစ်ရှိရတဲ့ရှောက်လွဲခွင့်မပေးဘဲနဲ့အပြစ်ပေးခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဘက်ကပြောခဲ့ပါတယ်။ဒီတရားလွတ်လပ်တဲ့တရားစီရင်ခွင့်မရတာကြောင့်မလို့ဒီလူတွေကိုပြန်လွှတ်ပေးဖို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခိုးစရဲမစ္စတာကင်တာနာရောလူ့ခွင့်ရေးအဖွဲ့အစည်းတွေကပါမြန်မာအစိုးရကိုတောင်းဆိုခဲ့ကြတာပါ။ဒီဖွဲ့တွေရဲ့ပြောဆိုမှုနောက်တနည်းမှာပဲသမရရဲ့အမိန့်နဲ့ဒီလူတွေကိုပြန်လွှတ်ပေးခဲ့တာပါ။ရခိုင်ရေးခင်းပြီးမှဖမ်းဆီးခံခဲ့ရတဲ့အခြားကုလသမဂ္ဂဝန်ထမ်းတွေကိုလည်းဒီမတိုင်ခင်ကတည်းကပြန်လွှတ်ပြီးဖြစ်ပါတယ်ခင်ဗျာ။